အမြန်ဆုံး 5G အင်တာနက်ကွန်ရက်ဝင်ဆောင်မှုကိုလေကမ္ဘာပေါ်မှာပထမဆုံးပေးနိုင်တာကသူဟုတ်တယ်ကိုဟုတ်တယ်နဲ့တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားအငင်းပွားနေပြီကိုသားညုံကြီ
းဟုတ်ပါဗျာဒီကိုရီးယားကလက်ကင်ဖုန်ဆက်သွယ်ကုမ္ပဏီ3ခုက 5G ဝင်ဆောင်မှုကိုစတင်လိုက်ပြီဆိုတော့ April 3ရက်နေ့တနေ့ထဲမှာအမေရိကန်က Verizon ဆက်သွယ်ကုမ္ပဏီကလည်း 5G စပြီဆိုပြီးတော့ကြီးညာတယ်မဟုတ်လားမဆွေးမမော
ရုပ်ရှင်ကားတကားကိုစက္ကန့်ပိုင်းအတွင်းမှာတဲ့အစအဆုံးဒေါင်းလုဒ်လုပ်နိုင်လောက်အောင်ကိုမြန်တယ်လို့ဆိုရဲ 5G internet ကွန်ရက်ဝင်ဆောင်မှုကအကျိုးအမြတ်အများကြီးရတဲ့ကိစ္စလေတကယ်တော့တောင်ကိုရီးယားမှာဒီ Samsung ရဲ့ 5G smartphone Galaxy S10 စရောင်းတဲ့ဒီ April 5ရက်နေ့ကျမှ 5G ဝင်ဆောင်မှုကိုစမယ်လို့ကြေညာထားတာဒါပေမဲ့နှစ်ရက်ဆောပြီးတော့ April 3ရက်နေ့မှာစလိုက်ပြီဆိုပြီးတော့ကြေညာခဲ့တာပဲကိုသားညုံရ
စရဲဆိုတာကလည်းလူသိများတဲ့နာမည်ကြီး6ယောက်ကိုဝင်ဆောင်မှုစပေးပြီးတော့စခဲ့တာအဲ့ဒါကြောင့်ဒါကစတန့်ထွင်တာဆိုပြီးတော့ Verizon အကြီးကကပြောပြီးတော့လူ6ယောက်ကို 5G စပေးတုံးတာနဲ့ 5G ဝင်ဆောင်မှုစလိုက်ပြီလို့ဘယ်လိုပြောနိုင်မှာလဲဆိုပြီးတော့သူကမိကုန်ထုတ်ပါတယ
်ကိုရီးယားကနာမည်ကြီး K-pop အဖွဲ့ဖြစ်တဲ့ EXO ကအဆိုတော့2ယောက်ရဲ့နောက်ဒီရေခဲပြင်ပေါ်မှာအလှစကိတ်စီးတဲ့ Olympic ဆုရှင် Kim Yuna ရဲ့ E-sports ကစားသမားနာမည်ကြီးတယောက်ရဲ့နောက်မတန်ဆွမ်းတဲ့ဒီရေကူးချန်ပီယံတယောက်ရဲ့ SK Telecom ရဲ့ဒီအမာခံပရိသတ်တယောက်ရဲ့စုစုပေါင်းအကျော်အမော်6ယောက်ကိုပထမဆုံး 5G ကိုရဲ့ဝန်ဆောင်မှုပေးလိုက်ပြီးဆိုတာကို April 3ရက်နေ့ည7နာရီမှာဒီ SK Telecom ကုမ္ပဏီကကြေညာတယ် April 5ရက်နေ့မှာတော့အများပြည်သူတွေဝန်ဆောင်မှုတွေကိုတကယ်ပေးပါတယ
် America မှာ Verizon ကုမ္ပဏီကလည်းကြိုသိပေးထားတာတက်ကိုတပတ်စောပြီးတော့ April 3ရက်နေ့မှာပဲ Chicago နဲ့ Minneapolis မြို့နှစ်မြို့မှာ 5G ဝန်ဆောင်မှုပေးတယ်ဆိုပြီးတော့ကြေညာတယ်ဗျ ABC သတင်းကအတိအကျတွက်ထားတာကတော့59မိနစ်ပဲချားတယ်တဲ့ Verizon ကြေညာတာကဒေသစံတော်ချိန်မနေ့7နာရီအဲ့ဒါကြောင့်မလို့ဒေသစံတော်ချိန်နဲ့ပြောမယ်ဆိုရင်တော့အမေရိကန်မှာ Verizon ကုမ္ပဏီကမနေ့7နာရီမှာကြေညာတာမှုလို့ 5G စတာပူဆောပါတယ် SK Telecom ကုမ္ပဏီကတော့ကိုရီးယားစံတော်ချိန်ည7နာရီမှာကြေညာလို့နောက်ကျတယ်ဆိုပြီးတော့ငြင်းပွားမှုတွေလည်းရှိနေတာမှဆင်မြန်းမွား
ပြောရမယ်ဆိုရင်ဒီလက်ရှိရှိနေတဲ့ internet ဆက်သွယ်မှုထက်ကိုအစရာနဲ့ချီပုံမြန်တယ်လို့ဆိုရဲ 5G ဝန်ဆောင်မှုကိုပထမဆုံးပေးနိုင်တယ်ဆိုရင်နိုင်ငံအတွက်ဂုဏ်ရှိတဲ့နိုင်ငံရဲ့နည်းပညာနဲ့ဆက်သွယ်ရေးလုပ်ငန်းတွေဘလောက်တောင်ရှေ့ပြေးနေတယ်ဆိုတာကိုဂုဏ်ယူပြောစရာဖြစ်လို့ 5G ကွန်ရက်တွေကိုအမြန်ဆုံးစဖို့အစိုးရတွေကိုယ်တိုင်ကတိုက်တိုက်တွန်းတွန်းလုပ်နေကြတာရှင့
်တောင်ကိုရီးယားမှာဆက်သွယ်ရေးဆိုင်ရာအာဏာပိုင်တွေကဆက်သွယ်ရေးဝန်ဆောင်မှုနဲ့ပတ်သက်တဲ့စီးမျဉ်းစည်းကမ်းတွေကိုမြန်မြန်ဆန်ဆန်ပြင်ဆင်ပေးလိုက်တာကြောင့်မလို့5G ဝန်ဆောင်မှုကိုကြိုးပြောထားတာတဲ့ရက်စောပြီးတော့စတင်နိုင်ခဲ့တာလို့ဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာရေးပါတယ
် 5G ကိုရက်တွေကိုစီးပွားဖြင့်ဝန်ဆောင်မှုပေးနိုင်ဖို့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းဆောင်ရွက်ခဲ့တာမို့တောင်ကိုရီးယားကကမ္ဘာမှာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တဲ့နိုင်ငံဖြစ်ခဲ့တဲ့သတင်းအချက်အလက်နဲ့ဆက်သွယ်ရေးပိုင်းမှာတောင်ကိုရီးယားကထိတ်တန့်ဖြစ်တယ်ဆိုတာထပ်ပြီးတော့တက်တည်ပြနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဒီသိပ္ပံနဲ့နည်းပညာဝန်ကြီးယောင်ယွန်မင်းကဂုဏ်ယူစွာနဲ့ပြောခဲ့သေးတယ်ကိုသားညုံရဲ့
တကယ်တော့ဒီမြန်လုံးမြင့် internet ဆက်သွယ်ရေးဘိုင်းမှာတောင်ကိုရီးယားကရှေ့ပြေးနေတာကတော့ငင်းမရပါဘူး။ Verizon ကုမ္ပဏီအကြီးအကဲတယောက်ဖြစ်တဲ့ Kevin King ကတော့အမေရိကမှာကိုရီးယားမှာလိုမျိုးကြော်ကြားသူ6ယောက်ထဲမဟုတ်ဘဲနဲ့မြို့နှစ်မြို့မှာဘယ်သူကမှဆို 5G ဝန်ဆောင်မှုပေးနိုင်အောင်စခဲ့တာလို့ဆိုပြီးတော့သူတို့ကမှအများပြည်သူအတွက်ဝန်ဆောင်မှုကိုတကယ်စပြေးတာလို့ဆိုပါတယ
်။ဒီလိုအပြိုင်ဆိုင်ပြောပြီးတော့အငင်းပွားမှုကတော့ဆက်ဖြစ်နေဦးမှာပဲရှင်။ထူရာကတော့ဒီအခုလိုမျိုးကမ္ဘာပထမဆုံး 5G ဝန်ဆောင်မှုပေးနိုင်တယ်လို့ဆိုတဲ့နေရာမှာတရုတ်ကဝင်မပါတာပဲဒီတရုတ်နည်းပညာလုပ်ငန်းတွေက 5G ကွန်ရက်အတွက်ကိုအကြီးအကျယ်ကိုရင်းနှီးမြှုပ်နှံပြီးတော့ကိုလုပ်နေတာဟွာဝေကုမ္ပဏီဆိုရင်ဒီ 5G ဆက်သွယ်ရေးကိုရက်ဖြစ်တဲ့နေရာမှာသုံးတဲ့ပစ္စည်းတွေထုတ်တဲ့အပိုင်းမှာဆိုရင်ထိတ်တန့်ရောက်နေတယ်လို့တော့မှပြောလို့ရတယ
် 5G ကျိုးမဲ့မြန်လုံးမြင့်စနစ်ကိုအဆင့်မြင့်ဖို့အပြိုင်ဆိုင်စ조사နေကြတဲ့နိုင်ငံတွေထဲမှာတော့ဒလော့စဲ 5G နဲ့ပတ်သက်လို့မူပိုင်ခွင့်မှတ်ပုံတင်ထားတဲ့အမျိုးသားနဲ့တွေ့လို့ရှိရင်တရုတ်နိုင်ငံကရှေ့ပြေးပါတယ်ကဂျင်းသတင်းစာကြီးရဲ့ဆောင်းပါးအရဆိုရင်တော့တရုတ်ကမူပိုင်ခွင့်မှတ်ပုံတင်ထားတဲ့ 5G ဆိုင်ရာအမျိုးပေါင်း 3,400 ရှိပါတယ်။ Huawei ကုမ္ပဏီတစ်ခုတည်းကမှတ်ပုံတင်ထားတာ 1,529 မျိုးတဲ့။ဒုတိယလိုက်တာကတောင်ကိုရီးယားနိုင်ငံကပါ။မူပိုင်ခွင့်လုပ်ထားတဲ့အမျိုးပေါင်း 2,050 တခုရှိပါတယ်။တတိယကတော့အမေရိကပါ။ American ကုမ္ပဏီတွေစုစုပေါင်းမူပိုင်ခွင့်မှတ်ပုံတင်ထားတာ 1,368 ခုရှိတယ်လို့ဂျင်းသတင်းစာကြီးကပြောထားပါတယ်။
Huawei ကုမ္ပဏီရဲ့ပစ္စည်းတွေကတစဉ်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီး American အစိုးရကဆွဆွဲပြီးတော့ Huawei ရဲ့ 5G ကွန်ရက်ဖြတ်တဲ့ပစ္စည်းတွေမသုံးဖို့တိုက်တွန်းနေပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒီအာရှဥရောပနဲ့အာဖရိကတိုက်နိုင်ငံတချို့မှာတော့ Huawei ကိုတုံးနေကြတာပဲ 5G ကွန်ရက်ဖြတ်တဲ့ဆက်တွေတွေမဟုတ်ပါဘူးလက်ကင်စမတ်ဖုန်းတွေကလည်းတုံးတဲ့သူတော်တော်ကိုများတာပါAmerican အစိုးရပြောနေသလို data လုံခြုံရေးအတွက်စိတ်မချရဘူးဆိုတာမဟုတ်ပါဘူးလို့ Huawei ကုမ္ပဏီကတော့ခိုင်ခိုင်မာမာညင်းထားပါတယ်
Huawei အပါအဝင်ဒီ 5G ကွန်ရက်နဲ့ချိတ်ဆက်သုံးနိုင်မဲ့ 5G smartphone 10မျိုးကနေအမျိုး20လောက်အခုနှစ်ထဲထွက်ဖို့ရှိတယ်လို့ Market Watch ဆိုတဲ့ဒီဈေးကွက်ဆိုင်ရာ online သတင်းကပြီးပါတယ်။ 5G ဝန်ဆောင်မှုကိုသူရင်စတယ်၊ကိုရင်စတယ်လို့အမေရိကနဲ့ဒီတောင်ကိုရီးယားညှင်းပွားနေပေမဲ့နှစ်နိုင်ငံလုံးကတနိုင်ငံလုံးအတိုင်းအတာနဲ့ကြီးကြီးပြန့်ပြန့်ဝန်ဆောင်မှုပေးနိုင်တာမျိုးတော့မဟုတ်သေးပါဘူးမလား
။အခု2019ခုနှစ်မတိုင်ခင်အမေရိကန်မှာဒီမျိုးပေါင်း30မှပေးနိုင်ဖို့အတွက် American Phone Company တွေကခန့်မှန်းပြင်ဆင်နေကြတယ်။တောင်ကိုရီးယားကဒီ 5G ဝန်ဆောင်မှုစခဲ့ပြီလို့ဆိုရဲဒီအဓိကဖုန်းကုမ္ပဏီ3ခုကတော့အခုနှစ်မကုန်ခင်ကိုမြို့ပေါင်း85မြို့မှာပေးနိုင်မယ်လို့ပြောထားတာပဲရှင့
်။ဥရောပက 5G ဝန်ဆောင်မှုစမ်းသပ်နေတဲ့တချို့နိုင်ငံတွေကလည်းအပြည့်အဝဝန်ဆောင်မှုကိုအများဆုံးပေးနိုင်ကြဖို့ကြိုးစားနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင် 2020 တိုကျိုအိုလံပစ်အမိ 5G ဝန်ဆောင်မှုကိုတနိုင်ငံလုံးအပြည့်အဝပေးနိုင်ဖို့အားထုတ်နေကြတယ်မဆွေမြမော။ဒီ internet ဆက်သွယ်မှုပိုင်းမှာအခုထက်အစပေါင်းများစွာပိုမြန်သွားမဲ့ 5G ကြိုးမဲ့ဆက်သွယ်ရေးစနစ်ကနေအကျိုးမြတ်အများကြီးရနိုင်မဲ့စီးပွားရေးလုပ်ငန်းတွေကလည်းနည်းတာမဟုတ်ပါဘူး
။ဉာဏ်ရည်တူ artificial intelligence နည်းပညာပိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေ၊ဒီဆက်ရုပ်ပိုင်းဆိုင်ရာလုပ်ငန်းတွေ၊ဆေးဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေ၊ဖျော်ဖြေရေးလုပ်ငန်းတွေ၊သတင်းမီဒီယာလုပ်ငန်းတွေအများကြီးမှအများကြီးပဲကိုသားညွန်ဦးရ 5G internet ကွန်ရက်ကိုသုံးတဲ့အတွက်အချိန်ကုန်တက်တာတဲ့အချိန်နဲ့တပြေးညီဘယ်တော့မှမနဲ့မတူတဲ့အတွေ့အကြုံတွေရရှိမယ်ဆိုပြီးတော့ 5G ဖုန်းသစ်တွေကိုဝယ်ဖို့ 5G ဆက်သွယ်ရေးဝန်ဆောင်မှုသစ်တွေကို upgrade လုပ်ဖို့အခုတည်းကကြော်ညာနေကြတဲ့ဖုန်းကုမ္ပဏီတွေကလည်းမနှဲပါဘူးရှင်။